ရုရှားဘက်ကနေပြီးတော့ညာလုံးပေါင်းဝေထင်းဒရုန်းနဲ့တိုက်ခိုက်မှု9ဆင်းမှာ8ဆင်းကိုယူကရိန်းစစ်တပ်ကဖျက်ဆီးခဲ့နိုင်ခဲ့တယ်လို့ယူကရိန်းလီဒါကတနင်္ဂနွေနေ့မှာပြောခဲ့ပါတယ်။ဒရုန်း9ဆင်းမှာကြံစည်ကဘယ်ကိုထိမှန်ခဲ့တယ်လဲဆိုတာနဲ့အပျက်စီးရှိမရှိကိုတော့မသိရသေးပါဘူး။ဒီမတိုင်ခင်တည်းကတော့ရုရှားဟာစစ်ပွဲကာလအတွင်းမှာအကြီးအကျယ်ဆုံးဒရုန်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလယူကရိန်းကျူးကျော်စစ်စပြီးခဲ့ကဆိုရင်တော့ရုရှားကယူကရိန်းပေါ်မှာအကြီးမားဆုံး drone စစ်စီရင်ကိုပြီးခဲ့တဲ့စနေနေ့ကလုပ်ခဲ့တယ်လို့ဆိုပါတယ်။6နိုင်ကြာရုရှားရဲ့ drone စစ်စီရင်မှာအီရန်လုံ Shahed drone 85စီးမှာ84စီးကိုဖျက်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။ drone စစ်စီရင်ဟာမြို့တော် Kiev ကိုအဓိကထားပြစ်မှတ်ထားခဲ့တယ်လို့ဆိုပါတယ်။ drone တိုက်ခိုက်မှုကြောင့်ကလင်းငယ်တူအပါဝင်လူ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Kiev မြို့တော်ဝန်က Telegram လူမှုကွန်ရက်မှာရေးပါတယ်။66ဆင်းမြောက် drone ဟာမြို့တော် Kiev ကိုကျခဲ့တယ်လို့ Ukraine လေတပ်ကပြောပါတယ်။ထိခိုက်မှုကြောင့်လူ 18,000 လောက်လက်ဆက်ပြတ်တောက်သွားခဲ့ရတယ်လို့မြို့တော်တာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ Ukraine ဘက်ကပြစ်လိုက်တဲ့ drone 24စီးထက်မင်းနဲ့မြေပြင်ကနေဗူဟင်ပြစ်တဲ့ S-200 ဒုံးကျဉ်နှစ်ဆင်းကိုဖျက်ချနိုင်ခဲ့တယ်လို့ Russia ကာကွယ်ရေးဌာနကလည်းတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။